တိုင်းတိုင်းရွှေဘိုခရိုင်အတွင်းရေဦးခင်ဦးနဲ့ရွှေဘိုမြို့တွေကြားဆက်သွယ်ထားတဲ့လမ်းမကြီးရဲ့တချို့နေရာတွေမှာမြန်မာစစ်တပ်ကဒီမချခင်ရက်ပိုင်းတုန်းကပဲပိတ်ဆို့လိုက်တယ်လို့လမ်းမကြီးအနီးမှာစကန်းချထားပြီးလမ်းသွားလမ်းလာတွေကိုဖမ်းဆီးစစ်ဆေးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်လုံးဝသွားလာလို့မရအောင်ပိတ်ဆို့လိုက်တာကြောင့်ဒေသခံတွေစားရေးရိတ်ခါဝယ်ယူရေးအခက်အခဲတွေရှိနေတယ်လို့ကျန်းမာရေးကုသဖို့ကိစ္စတွေလည်းနှောင့်နှေးတာတွေနဲ့ကြုံနေကြရပါတယ်။စကိုင်းတိုင်းရွှေဘိုခရိုင်တွင်းကအခြေအနေသတင်းပေးပို့ချက်ကိုတော့မဲ့အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်
။ရွှေဘိုခရိုင်တွင်းရေဦးခင်ဦးနဲ့ရွှေဘိုမြို့တွေကြားဆက်သွယ်သွားလာနေတဲ့လမ်းမကြီးရဲ့နေရာတချို့မှာစစ်တပ်ကအခိုင်အမာတပ်ဆွဲပိတ်ဆို့ထားတယ်လို့ဒေသခံတွေကပြောပါတယ်လွန်ခဲ့တဲ့9ရက်လောက်ထဲကလမ်းတွေကိုပိတ်ဆို့ထားပြီးသွားလွာခွင့်မပြုတော့တာလို့ဒေသခံတယောက်က VOA ကိုပြောပါတယ
်ရေဦးနဲ့ခင်ဦးလမ်းမှာလည်းသူတို့ကရေဦးနဲ့ခင်ကြားကျွန်တော်တို့ဟိုဘောနော်ငူးတိန်ချောင်းဆိုတဲ့ချောင်းတန်းမှာတက်ဆွဲထားတဲ့အခြေကျအခြေဆိုင်တက်တက်ရှိတယ်နောက်ပြလို့ရှင်ညောင်မင်းသားဟိုပေါ့ရှေဘိုညောင်မင်းသားရေဦးလမ်းမှာကကြတော့အဲ့မှာလဲဟိုပေါ့အင်တာခွေမှာဘန်ကားတွေဆောက်ပြီးတော့မှတက်ဆွဲထားတဲ့နေရာရှိတယ်နောက်ပြလို့ရှင်ရှေဘိုဟိုနော်ရှေဘိုမှာလဲဆိုက်ကျိုးတိတ်မှကျောင်းမှာလဲတက်ဆွဲထားတဲ့တက်တက်ရှိတဲ့တွေ့ကျွန်တော်တို့ရှေဘိုလမ်းကိုလဲပိတ်ထားတာ5ရက်လောက်ရှိပါပြီရှင်ရေဦးရှေဘိုလမ်းကို
ခင်ဦးနဲ့ရေဦးကြားကမူတိန်ချောင်းတံတားဘက်မှာဆိုရင်လွန်ခဲ့တဲ့6လလောက်ထဲကစစ်တပ်ဘက်ကတက်ဆွဲထားတာပါထက်တန်းသွားလာသူတချို့ကိုဖမ်းဆီးစစ်ဆေးတာငွေတောင်းတာစိုက်ကဲကားသိမ်းတာတွေလုပ်နေတာကြောင့်အနီးအနားနေသူတွေဖြတ်မသွားရဲကြဘူးလို့လည်းပြောပါရယ်စစ်တပ်ကလမ်းမကြီးအနီးမှာတက်ဆွဲပြီးသွားလာလို့မရအောင်ပိတ်ပင်ထားတဲ့အတွက်စားတောက်ကုန်အပါအဝင်ကုန်ပစ္စည်းတွေဝယ်ယူဖို့ခက်ခဲကုန်တယ်လို့ကျန်းမာရေးအတွက်လိုအပ်တဲ့ကုသဖို့ကိစ္စတွေမှာလည်းနှောင့်နှေးရတယ်လို့ဒေသခံတအူးကပြောပါရယ
်ကျွန်တော်တို့ညောင်မင်းလာဆိုတဲ့ရွာလေးကတော့ကျွန်တော်တို့ဒီဘက်ကနောင်းနာဖက်ချန်ဒီဒီဒူရဟုဒီခင်းယူလန်းလဲကားလန်းပိတ်ထားတဲ့ခါကျခင်းယူလကားလန်းသွားလို့မလွယ်တဲ့ခါတော့အဲ့ညာမင်းသားဆောင်တဲ့ရွာလေးတွေတက်တာပြီးတော့ဟိုဝယ်ချန်စားတော့ရတာပေါ့နော်စားတော့ရတဲ့အချိန်မှာသူတို့ကအဲ့လိုမျိုးဟိုပေါ့ဒီလိုမျိုးဝယ်နေခါတော့ကျွန်တော်တို့ဒီဒူရအဲ့လိုလည်းမသွားရဘူးမသွားရတဲ့ခါရောက်တော့အဲ့ညာမင်းသားဆောင်တဲ့ရွာကလည်းရွှေဘိုရေဦးကားလန်းဟိုမှသူတို့ရွာကဒီဒီရွာလေကောင်ကနေမှကားလန်းဟောက်ကားလန်းကဖြတ်ထားတယ်လို့ဖြစ်တဲ့အတွက်ဒီရှိဘက်ကကြတော့ရှိဘက်ကကြတော့အဲ့ဆိုင်ကြီးတိပံကျောင်းကအထိုင်တက်လို့ပြီးတော့တက်ဆွဲထားတာဖြစ်တဲ့အတွက်ဟိုဒီသူတွေတွားရောက်လာရင်မရှိတယ်လို့အနောက်ကကြတော့ရေကွက်ထွက်ပြီးဆိုရင်အဲ့ဒီအင်တာခွေမှာလည်းထိုင်တက်လို့ထားတဲ့အတွက်ကျွန်တော်တို့ဒီသူတွေကဟိုဘက်ကပြိတ်ထားတယ်လို့ဖြစ်တဲ့ခါတော့ဘယ်မှမတွားလာလို့မရပါဘူးရှင်။ကားတွေလည်းကားလမ်းတွေကားတွေလုံးဝပြိတ်ထားတာကတော့လုံးဝရောက်ရှိတော့ပါပြီရှင်။
စကိုင်းတိုင်းကဏီမြို့နယ်ဘက်မှာလည်းအောက်တိုဘာလ3ရက်နေ့ကစစ်တပ်ရဲ့ရင်ရင်တွေကဏီမြို့နယ်ချင်းတွင်းမြစ်အတိုင်းစံတက်လာချိန်လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်မြစ်ဘေးမှာနေထိုင်တဲ့ကျေးရွာအတော်များများကဒေသခံရွာသူရွာသားတွေထွက်ပြေးခဲ့ကြရပါတယ်။၄ရက်လောက်ကြာမှနေအိမ်တွေပြန်လာနိုင်တာကိုမူရောကျေးရွာခံတအူးက VOA ကိုအခုလိုပြောပါတယ်။
အဲပြန်လာပြီကဏီရနေဟိုဘက်ကိုသူတို့အထက်ဘက်ကိုဆက်ဆန်သွားပြီဒီကနေ့မနေ့မှကဏီရနေမှာသူတို့ကဆန်သွားတာအထက်မင်းကြီးကလေးဝဘက်ကိုသွားပြီခုအမားတို့ဘက်ကပြန်လာတယ်ပြန်လာရင်ဟိုဘက်ကလည်းတစ်ခါဆက်ပြီးကြပြန်ပြီပေါ့အဲ့လိုမျိုးဒီဘက်ကမရှိတော့သူတို့ပြန်လာကြတယ်ဟိုဘက်ကတော့မြေရိုးတစ်လျှောက်ကတစ်ခါဆက်ပြီးကြပြန်ပြီလေ
ဒေသခံ PDF အဖွဲ့တွေနဲ့စစ်တပ်အကြားတိုက်ပွဲဖြစ်တံတွေကြားနေရတယ်လို့စစ်တပ်ဘက်ကဒရုန်းယာဉ်တွေတုံးပြီးဘုံကျဲတိုက်ခိုက်တာတွေလုပ်နေတဲ့အတွက်ညာဘက်တွေမှာတတိထားနေထိုင်နေရတယ်လို့ဒေသခံတအူးကလည်းပြောပါတယ်
။သူကကဏီမျိုးပေါ်ကနေမခွာသေးတော့ကတော့လုံခြုံမှုတော့မရှိဘူး။ညလည်းကောင်းကောင်းမအေးရဘူး။ဟိုဘက်ကနေလာပြန်လာမလားပြန်လာပြီးဒရုန်းဖုံးနဲ့ပြန်ချမလား။ဒါပေမဲ့ပြန်ပြီးတော့ကြဒုံးကလည်းညတိုင်းကိုဝဲနေရတဲ့ညတွေဆိုရင်အကုန်မီးလိပ်ပြီးတော့နေရတယ်ရွာတွေမှာပေါ့နော်မီးလျောင်မြင်လို့ကိုယ်ရွာတွေကိုလူရှိတယ်ဆိုပြီးချသွားပါလို့ကြောက်လို့လေဒီကလည်းဒုံးပုံးနဲ့နေလဲချတယ်ညတွေလဲချတာပြီးတော့ဆိုတော့ပို့ပြီးဆိုရင်ညာပေါ့ပြည်သူတွေကတော့ကြီးလန့်စားစားနေရတာပေါ့
စကိုင်းတိုင်းအတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ဘေးဒုက္ခတွေအရေးအတွက်ကပို့ပြီးတိုးလာနေပါတယ်ပြည်သူကာကွယ်ရေး PDF တပ်တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်လို့စစ်ကောင်စီကဆွဆွဲပြီးနေရာတော်တော်များများမှာနေမြေရှင်းလင်းရေးတွေလုပ်နေပါတယ်။အခုဆိုရင်စစ်တပ်ကမြေပြင်ကနေနေမြေရှင်းလင်းရေးလုပ်တာနဲ့လေကြောင်းတိုက်ခိုက်မှုတွေကိုတွဲပြီးပိုလုပ်လာတယ်လို့စစ်ဘေးရှောင်နေကြရသူတွေကပြောပါတယ်ရှင်။